ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာပြန်ကောင်းလာနေပြီဖြစ်ပေမဲ့မခိုင်မာသေးဘူးလို့ကမ္ဘာထိပ်တန်းစီးပွားရေးဆိုင်ရာတာဝန်ရှိသူတွေကပြောလိုက်ပါတယ်။အပြည်ပြည်ဆိုင်ရာငွေကြေးရှင်မုံငွေအဖွဲ့ IMF နဲ့ကမ္ဘာ့ဘဏ်အဖွဲ့ဝင်နိုင်ငံတွေကြားအမေရိကန်ပြည်ထောင်စု Washington DC မြို့တော်မှာရပ်ပေါင်းများစွာဆွေးနွေးခဲ့ကြပြီးတဲ့နောက်စနေနေ့ကအဲ့ဒီလိုပြောလိုက်တာပါ။တချို့နိုင်ငံတွေမှာအလူလက်မဲ့နှုတ်မြင့်မားနေတာရော့ပါစေရေးအထောက်အကူဖြစ်စေဖို့စီးပွားရေးဘိုးဘီမြန်မြန်တိုးတက်အောင်လှုပ်ဆောင်သွားကြဖို့တာဝန်ရှိသူတွေကတိပြုခဲ့ကြပါတယ်။စီးပွားရေးအခြေအနေကောင်းတဲ့နိုင်ငံတွေမှာငွေဖောင်းပွားမှုနှုန်းနိမ့်ကြပြီးနှစ်ရာဂိုင်းလုံးလောက်ပဲရှိတယ်လို့စီးပွားရေးပညာရှင်အများပြကပြောပါတယ်။ငွေဖောင်းပွားမှုလို့မြင့်တာကစီးပွားရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့ဆိုရမှုတွေအရင်ကတည်းကရှိခဲ့ဘူးပေမဲ့ငွေဖောင်းပွားမှုနှုန်းနှစ်ရာဂိုင်းလုံးအောက်ပဲရှိတဲ့ဖွံ့ဖြိုးပြီးနိုင်ငံတချို့ရဲ့စီးပွားရေးထိခိုက်ဖွယ်ရှိတာကိုလည်းကြွမ်းကျင်သူတွေကသတိပေးထားပါတယ်။